ရက်စက်တန်းရဲ့အချင်းဦးစီးဌာနတွေကနေ CDM လောက်လာတဲ့ဝန်ထမ်းအချင်းသားတွေကိုစကိုင်းတိုင်းမောင်းအချင်းထောင်အာဏာပိုင်တွေက CDM စင်းကနေပယ်ဖြတ်ခွင့်ပေးဖို့အသနာခံစားဆိုတဲ့စာရီကိုလက်မှတ်ထိုးခိုက်ပြီးစစ်ကောင်စီလက်အောက်မှာပြန်လည်တာဝန်ထမ်းဖို့ဖိအားပေးနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကြီးသားများကွန်ရက် PPNM ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကို VOE သတင်းတော်မအေးမှာကသတင်းပေးပို့ထားတာပါ။
စကိုင်းတိုင်းမုံရွာအချင်းထောင်မှာဖမ်းဆီးထားတဲ့ရဲစစ်တပ်အချင်းဦးစီးဌာနကစီရီယံလုလာတဲ့အချင်းသားတွေကိုအချင်းထောင်အာဏာပိုင်တွေကစီရီယံစည်ရင်းကနေပယ်ဖျက်ခွင့်ပေးဖို့ဆိုတဲ့အတနာခံစာဆိုတဲ့စာတွေကိုလက်မှတ်ရေးထိုးခိုင်းနေတယ်ဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ကဦးဆောင်ကော်မတီဝင်ဦးတိုက်ထွန်းက VOA ကိုပြောပါတယ်
ဒီလက်ရှိမှာတော့မော်ရွာချင်းထောင်ကမော်ရွာမှာဖြစ်သွားတာပေါ့ဗျ။အဲဒီခေါက်ဒီဒီကအကြီးကတော့ဒီစီရီယံလုပ်ခဲ့သူတွေကိုပေါ့နော်။တမန်ခါတာတင်ပေါ့တမန်ခါတာတင်နေမှာဒီရှင်နေဆိုရင်တော့အာပြန်လွတ်နိုင်နေဆိုပြုံးလုံးဆိုတဲ့ချက်တွေကနေပေါ့နော်။အဲ့ဒီအရာတွေကတော့ဒီကလုတာတော့ထောင်အနာပိုင်းတွေမှာပါဝင်နေကြ။အဲ့တော့ကျင်းဦးကြီးကနေတဆင်းတော့ခေါ်ယူပြေးဆောင်တာမျိုးတွေကိုပြီးရဲ့ပြည်မှာလာလာဒုတိယဘက်မှာစပြီးမှလုံဆောင်လာတာကိုကျွန်တော်တွေ့ရတယ်ပေါ့နော်။အဓိကအပြည့်ဒီစစ်တဲ့ရဲနဲ့အချင်းကြီးဝင်နေတွေပေါ့နော်အရင်ကတောင်ထက်ဆောင်နေတူတွေကိုအဓိကအပြည့်ဒီခေါ်ယူလို့ဆောင်တာဖြစ်တယ
်လက်မှတ်မထိုးတဲ့စီရီယံအချင်းသားတွေကိုတော့မိသားစုကိုငဲ့ညာသောအနေနဲ့လက်မှတ်ထိုးဖို့ထောက်မှုဥကြော်ဝင်းကိုယ်တိုင် PRP ပြောဆိုခဲ့တယ်လို့လဲ PPNM ရဲ့အကြေညာချက်ထဲမှာဖော်ပြပါတယ်စစ်ကောင်စီအနေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုထိန်းချုပ်ဖို့အတွက်ရဲနဲ့စစ်တပ်ကအတွေ့အကြုံရှိပြီးသားလူတွေလိုအပ်နေတယ်လို့လည်းယူဆရကြောင်းကိုလည်းဆက်ပြောပြပါတယ
်လက်ရှိမှာဆိုလဲစစ်ကောင်စီရဲ့ရဲနေရာမှာလူဦးရေလိုအပ်မှုတွေများတော့ရှိတယ်နော်အာလာမိန်ကြီးနောက်ပိုင်းမှာလည်းစီရန်ထုတ်ကြရတဲ့ကရဲများသူတို့ရဲ့အရင်ဌာနတွေမှာတာဝန်ထမ်းဆောင်ဖို့အတွေ့အကြုံရှိပြီးသားလူတွေကိုဆင်လက်ရှုဆောင်နေတယ်လို့ကျွန်တော်ကဒီစားရပေါ့နော
်နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင် AAPP ရဲ့အော်တိုဘာလ၄ရက်နေ့သတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံတဝန်းလုံးမှာဖမ်းဆီးခံရသူစုစုပေါင်း 28,533 ဦးရှိပြီးအဲ့ဒီထဲက 21,018 ဦးဟာထိမ့်သိမ်းခံရဆဲဖြစ်ပြီးထိမ့်သိမ်းခံရသူ 21,000 ကျော်တဲ့က 6,481 ဦးကတော့ထောင်ဒဏ်ချမှတ်ခံရတယ်လို့လည်းဖော်ပြထားပါတယ်ရှင်